ရုရှားနိုင်ငံဟာမြေပြင်ပစ် cruise ဒုံးကျည်တစ်ခုဆန်းသတ်လိုက်တဲ့အတွက်သမိုင်းဝင်နျူကလ িয়ার ဆန်းသတ်မှုပိတ်ပင်ရေးစာချုပ်ကိုချိုးဖောက်တယ်လို့အမေရိကန်ပြည်ထောင်စုကစွပ်စွဲလိုက်ပါတယ်။1989ခုကပြုလုပ်ခဲ့တဲ့စာချုပ်ကိုရုရှားချိုးဖောက်တယ်လို့အမေရိကန်ကဆုံးဖြတ်တဲ့အကြောင်းသမ္မတဥဘာမာကရုရှားသမ္မတဗလာဒီမာပူတင်စီတနင်္လာနေ့ကစာရေးအကြောင်းကြားခဲ့တာပါ။ဒီဂျုံတီဆန်းသတ်မှုသတင်းကို The New York Times သတင်းစာကအစောဆုံးဖော်ပြခဲ့တာဖြစ်ပါတယ်။ရုရှားရဲ့ဒီဆန်သတ်မှုဟာသမ္မတရော်နယ်ရေဂန်နဲ့ဆိုဗီယက်ခေါင်းဆောင်မီခဲလ်ဂော်ဘာချော့တို့လက်မှတ်ရေးထိုးခဲ့တဲ့တလက်ပစ်နျူကလ িয়ার စာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။တလက်ပစ်နျူကလ িয়ার စာချုပ်ဟာကီလိုမီတာ900ကနေ9500အထိပစ်ခတ်နိုင်တဲ့မြေပြင်ပစ်ဒုံးကျည်ဖြတ်သိမ်းရေးအတွက်ရေထားတဲ့စာချုပ်ဖြစ်ပါတယ်။ယူကရိန်းအရေးနဲ့အက်ဒဝတ်စနိုဒင်အရေးတို့ကြောင့်နိုင်ငံဆက်ဆံရေးတင်းမာခြင်းပေါ်ပေါက်လာတဲ့ဒီပြဿနာကိုအစင်းမြင့်ဆွေးနွေးမှုနဲ့ဖြေရှင်းလိုတယ်လို့အမေရိကန်အရာရှိကြီးတွေကဆိုပါတယ်။